မင်္ဂလာပါဒီတစ်ပတ်မှာတော့အရင်အရင်အစီအစဉ်တွေနဲ့ကြွားကြတယ်လို့ဆိုရမှာပါအရင်အရင်အစီအစဉ်တွေမှာကသောတတ်ရှင်တွေစိတ်ဝင်စားမယ်လို့ယူဆတဲ့အကြောင်းအရာတစ်ရက်ကိုဝိုင်းဖွဲ့ဆွေးနွေးခဲ့ပါတယ်ဒီတစ်ပတ်မှာတော့သောတတ်ရှင်တယောက်စီကရတဲ့စားတစောင်းကိုအခြေခံပြီးဝိုင်းဖွဲ့သွားပါမယ်ပညာရှင်စာရေးဆရာကြီးရဲ့ဝေဒနာကိုဖွင့်ဟပြောဆိုထားတဲ့စာလေးတစောင်းလို့ပဲဆိုလိုက်ပါရစေတော့သူစာကဒီလိုပါမမေစာခင်ဗျာစာဝိုင်းပြီးဝိုင်းအစီအစဉ်ကနေသောတတ်ရှင်တွေတည်ကောင်းစရာအကြောင်းတွေပုံမှန်ဝိုင်းဖွဲ့ဆွေးနွေးပြီးနေလို့အထူးကျေးဇူးတင်ပါတယ်ဒါပေမဲ့တပတ်မှတစ်ချိန်ရသမျှအချိန်အတိုင်းတာအတွင်းဝိုင်းဖွဲ့နေရတော့မြမစာပြေရှုခင်းတစ်ခုလုံးကိုမချုံမငုံမိနိုင်တာကိုနားလည်ပါတယ်ဒါကြောင့်ကိုသတိထားမိတဲ့မြမစာပြေအနေထားတစ်ရက်ကိုအခုလိုစာရေးပြီးတင်ပြလိုက်ရပါတယ်အကြောင်းသင်လို့ဆရာကြီးစောစောအောင်နဲ့တစ်ရက်မှတွေ့ခွင့်ကြုံပါတယ်သိတဲ့အတိုင်းဆရာကြီးမြမစာဌာနမှာဆရာတဆူအဖြစ်ထင်ရှားခဲ့တဲ့ဆရာကြီးပါမြမစာဆရာအဖြစ်တင်မဟုတ်ပါဘူးဝိထုရေးဆရာမော်ဒန်စာပေသဘောတရားရေးဆရာအဖြစ်နဲ့စာပေအတိုင်းဝိုင်းမှာအလေးစားခံထားရတဲ့ဆရာကြီးပါစာပေအပေါင်းအသင်းစာပေတပည့်တပန်းများလာတဲ့ဆရာကြီးပါစာပေပညာရှင်ဆရာကြီးလို့ဆိုပါတော့စာပေပညာရှင်ဆရာကြီးလေနိုင်ငံရေးအလှုပ်ရွေးမှာဘေးထွက်ထိုင်မနေရှာပါဘူးသူ့နိုင်ငံသူနိုင်ငံသားတွေမလွတ်မလပ်အကျဉ်းအကျက်ကြုံနေရတဲ့အခါပြည်သူဘက်ကမမရက်ပြီးနိုင်ငံရေးဆောင်မတွေရေးခဲ့ရတာပါပဲဟိုဂျာနယ်ကတောင်းရင်ရေးဒီဂျာနယ်ကပူဇာရင်ရေးနဲ့နိုင်ငံရေးဆောင်မအတော်များများရေးပစ်ခဲ့ပါတယ်ရေးခဲ့တဲ့အထက်ကစိတ်ကြိုက်ဆောင်မတွေကိုစုပေါင်းပြီးမလာရဲကစာအုပ်တအုပ်ထုတ်လိုက်တာအများသတိထားမိကြမှာပါစာအုပ်အမိကကျောင်းသားတက်မက်ကဖွဲ့မှာကိုကြောက်နေလို့လားနှင်အခြားနိုင်ငံရေးဆောင်မများရဲ့ဆရာရေးဟန်ကြောင့်ဆရာစာရီကတွတ်တွတ်လက်လက်လန်းလန်းဆန်းဆန်းရှိလာပါတယ်နိုင်ငံရေးဆောင်မဆိုပြီးမဲ့သဘောတရားတွေနဲ့ EIB ညီငွေစရာကောင်းတာတစ်ချက်မှမတွေ့ရပါဘူးစဉ်းစားစရာတွေကြီးပါပဲကုံကုံပြောရရင်ဆရာပေးထားတဲ့ခေါင်းစဉ်တွေကအစားခေါင်းစဉ်ဟာအရေးမကြီးကြောင်းဆရာတစ်ခါကဟစ်ကြွေးခဲ့ပြီးမဲ့ဆရာကိုယ်တိုင်ပေးတဲ့ခေါင်းစဉ်တွေကကျွရနေပါတယ်နိုင်ငံတော်နဲ့အစိုးရအယူအဆမှားနေတယ်နိုင်ငံတော်အမိခံခံပြီးအစိုးရကလုတ်ချင်ရလုတ်ခဲ့ပုံတွေကိုရည်ညွှန်းဝေဖန်တာပါနောက်ပြီးမြမပြီးမှလူသားမျိုးသုံးမသွားရည်တဲ့မိတာကဆိုတာလူရူးရဲ့ဘဝပါတဲ့ရှင်ကနေလင်းကနေလည်းရှိဆွဲဆောင်အားလည်းရှိတဲ့ခေါင်းစဉ်တွေပါနိုင်ငံရေးဆောင်မတွေရည်နေပြီးမဲ့ဆရာစောစောအောင်ရဲ့စာပီအထုံးဝါသနာစာပီဗီဇာကငိမ့်ကုန်မနေပါဘူးဟိုမှာတစဒီမှာတစတွေ့နေရတာပါပဲPostmodern နိုင်ငံရေးတဲ့စာပေဆိုင်ရာ Postmodern Theory သဘောတရားမှာပါတဲ့ Micro နိုင်ငံရေးတနည်းအားဖြင့်နိုင်ငံရေးအသေးစားသဘောကိုရှင်းပြထားတာပါ။ရွာကလူတွေစာဖတ်နိုင်မဲ့နေ့အကြောင်းရေးတော့လေသိပ္ပံမောင်းဝါရဲ့စာကိုကိုးကားပြီးရေးပါတယ်။ဒါပြင်ဗမာမြန်မာအသုံးနှုန်းအကြောင်းရေးပြန်တော့အကိုအကာအရှိလျာအခိုင်အမာအကျေပြန့်ပြပြီးတသက်ရရရေးပါတယ်လိုအပ်ချက်အရာနိုင်ငံရေးတွေဘလောက်ရေးရေးစာအကြောင်းပြောကျင်စိတ်တနှုတ်နှုတ်ဖြစ်နေတဲ့ဟန်ကဆရာစာရီမှာအရေးထင်နေပါတယ်ဒါပေမဲ့ဆရာကြီးသူရေးချင်တဲ့စာပေဆောင်မတွေရေးနိုင်မယ်ထင်ပါသလားတကယ်တော့အခုချိန်ဟာနိုင်ငံရေးဂျင်းတဲ့ချက်သေးကလွတ်မြောက်တော့မယ့်အရေးအယောင်တန်းနေတဲ့အချိန်နိုင်ငံရေးဆောင်မရေးနေတဲ့ပုံကိုယ်ရီးကတပုံးတပင်းကြီးစာအကြောင်းပေကြောင်းရေးဖို့တားဖို့အခွင့်အလမ်းဆရာရတင်တာပေါ့နိုင်ငံရေးတာဝန်ကျေပွန်ခဲ့တဲ့အတွေ့စုအနေနဲ့အဖြစ်ဆရာစားပြီးအတွေ့အမြင်စာတွေတစောင်းတစ်ဖွဲ့ပေါ်တင်တာပေါ့ပေါ်တင်ပြီးမယ်မပေါ်လာဘူးဆရာမတော်မြေစာရေးစာဆောင်တွေကဆရာစီးကနိုင်ငံရေးဆောင်မပဲမျှော်လင့်ကုန်ကြပြီနိုင်ငံရေးဆောင်မဆိုရင်သူတို့စားဆောင်မထဲ့ဖို့အစင်သင့်စားပီဆောင်မဆိုရင်ခက်အင်အင်ဖြစ်ကုန်ကြပါတည်းဒီလိုနဲ့ဆရာမစာအုပ်အဖြစ်ထုံမဲဆိုထုံနိုင်တဲ့စာတွေ၄-၅အုပ်စာတောင်ရှိတယ်လို့သိခဲ့ရပါတယ်ဆရာစကားကြရတော့စိတ်သေးမကောင်းလိုက်တာဒီအဖြစ်မျိုးကဆရာတယောက်သေးကြုံရတာတော့မဟုတ်ပါဘူးဆရာလိုပဲစာပေပညာအကြောင်းလေးလာကြပြန်ဖြန့်ပြူးကျင်ကြပါရဲ့ ဖြန့်ခွင့်မရတဲ့တခြားဆရာတွေလည်းတွေ့ဘူးပါတယ်။စာအုပ်ဈေးကွက်မှာကနိုင်ငံရေးတို့ဘာသာရေးတို့ကရှေ့တန်းရောက်နေတာကိုနိုင်ငံရေးတို့ဘာသာရေးတို့ရှေ့တန်းရောက်နေတာညူစုစိတ်လုံးဝမရှိတာအမှန်ပါရောက်တင်လို့ရောက်နေတာမဟုတ်လား။ဒါပေမဲ့စာပေဆိုင်ရာစာအုပ်စာတမ်းတွေလည်းတွင်ကျဲစေခြင်းနေရရစေခြင်းသာအမှန်ပါဘယ်လိုများလို့ရကောင်းမလဲဝိုင်းဖွဲ့ပေးပါအောင်ဆရာမကြီးတဲ့စာကအဲ့ဒါပါပဲကိုကိုတိုင်စာရေးလိုက်တဲ့တော်တက်ရှင်နဲ့တသဘောတည်းပါပဲစာပေပညာရက်ဆိုင်ရာစာအုပ်စာတန်းတွေတွင်ကျဲစေခြင်းပါတယ်တချို့စာပေပညာရှင်တွေရဲ့ပညာရက်စာတွေအောင်အောင်မြင်မြင်ဖြစ်နေတာမြင်တော့လေမုရိတာပွားမိတာပါပဲစာပေပညာရက်စာအုပ်တိုင်းတွင်ကျဲအောင်ဘလို့လို့ရကောင်းမလဲဆိုတာကိုတော့အပြေရှာမရသေးပါဘူးအမဲဆန္ဒဖြစ်မိနေတာကပညာရက်စာဆောင်တွေဂျာနယ်တွေပေါ်ထွန်းလာရေးပါပဲရှေးတုန်းကရှိခဲ့တဲ့မြန်မာနိုင်ငံသူတေသနအသင်းဂျာနယ်လိုဂုံတိတ်ခါရှိရှိစာဆောင်မျိုးပေါ်လာရင်ကောင်းလီစွာလို့အောင်းမေးမိပါတယ်နိုင်ငံတကာကလေးစားရတဲ့မြန်မာနိုင်ငံသူတေသနအသင်းကြီးဟာတိုင်းပြည်ဦးစီးခေါင်းဆောင်တဦးရဲ့အာဃာတစိတ်ကိုအကြောင်းပြုပြီးပျက်စီးခဲ့ရာသူတေသနဂျာနယ်တွေရက်ဆိုင်ခဲ့ရတာနိုင်ငံအင်မတန်နစ်နာပါတယ်ပညာရှင်တွေဆုံးရှုံးပါတယ်အဲ့ဒီလိုသူတေသနပညာရက်ဂျာနယ်မျိုးပြန်လည်ထွက်ပေါ်ဖို့ရမှာနိုင်ငံတော်ကငွေကြေးစိုက်ထုတ်မှဖြစ်နိုင်မှာပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစီ